ဂျပန်နိုင်ငံတိုကီယိုမှာကျင်းပမယ်အိုလံပစ်အားကစားပွဲတွေကိုလာရောက်အားပေးလူသူတွေအနေနဲ့ကိုဗစ် -19 ကာကွယ်ဆေးထိုးထားပြီးသားအထောက်အထားဒါမှမဟုတ်လဲကိုဗစ် -19 ကင်းရှင်းကြောင်းအထောက်အထားတွေပြသဖို့လိုအပ်လာနိုင်တယ်လို့ဂျပန်သတင်းစာတစ်စောင်ကဖော်ပြပါတယ်။တယောက်နဲ့တယောက်လဝါချင်းရိုက်တဲ့ high five လောက်တာတွေ၊အော်ဟစ်အားပေးတာတွေနဲ့စားတောက်တာတွေလိုကိစ္စတွေအပါအဝင်နောက်ထပ်တမ်းမြစ်ချက်တွေလည်းချမှတ်ဖို့ဂျပန်အစိုးရတာဝန်ရှိသူတွေကစဉ်းစားသုံးသပ်နေကြောင်းယူမီယူရီရှင်ဘွန်သတင်းစာကတနင်္လာနေ့မှာဖော်ပြတာပါ။ဂျပန်နိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးနှုန်းကနှိမ့်ခွင့်နေပြီးကူးစက်မှုအသစ်ကလည်းထပ်ဖြစ်နေတာကြောင့်အိုလံပစ်ပွဲတော်ကျင်းပမယ်ကိစ္စကိုလူလူကြားဆန့်ကျင်လာနေချိန်မှာတမ်းမြင့်ကန့်သက်ချက်အစ်တွေချမှတ်မယ်ဆိုတဲ့သတင်းတွေကြောင့်ကျင်းပဖို့ပြင်ဆင်နေတဲ့အိုလံပစ်အားကစားပွဲတွေအပေါ်ပိုပြီးတော့မကြေမနပ်ဖြစ်လာနိုင်တယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။တိုကျိုမြို့တော်ပါဝင်နိုင်ငံတွင်းကဒေသတချို့မှာပါမီလာခုံပိုင်းထိအရေးပေါ်အခြေအနေကြီးညာထားတာကနေအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားတွေမတိုင်ခင်တစ်လလောက်အလိုလာမယ့်ဇွန်လ20ရက်နေ့အထိအရေးပေါ်အခြေအနေထပ်တိုးထားပါတယ်
။ Hokkaido Tokyo Aichi
Hokkaido Tokyo Aichi Kyoto Osaka Hokkyo Okayama Hiroshima နဲ့ Fukuoka ဒေသတွေကိုလာမယ့်ဇွန်လ20ရက်နေ့အထိအရေးပေါ်အခြေအနေတိုးမြင့်ကြောင်းဂျပန်ဝန်ကြီးချုပ် Yoshihide Suga ကမေလ28ရက်နေ့ကကြေညာခဲ့တာပါ။ကြီးပပွဲကြည့်ပရိသတ်တွေကိုတော့တိုကျိုအိုလံပစ်မှာလာရောက်ကြည့်ရှုခွင့်ပိတ်ပင်ထားပြီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရေးကြောင့်တိုကျိုအိုလံပစ်ပွဲတော်ကိုတစ်နှစ်ဆန့်ကျင်ခဲ့ပြီးတဲ့နောက်ပြန်ပြီးတော့ကျင်းပဖို့စီစဉ်ထားတာပါ။နီကီသတင်းစာကတနင်္လာနေ့ထုတ်ပြန်လိုက်တဲ့လူမှုသဘောထားစစ်တမ်းမှာတော့အိုလံပစ်ပွဲတော်ကိုထပ်ပြီးတော့ဆန့်ကျင်ဖို့ဒါမှမဟုတ်လေဖျက်သိမ်းဖို့လူလားသူက60ရာခိုင်နှုန်းကျော်ရှိပြီးစီစဉ်ထားတဲ့အတိုင်းကျင်းပဖို့သဘောထားပေးသူက34ရာခိုင်နှုန်းပဲရှိပါတယ်။တိုကျိုအိုလံပစ်အားကစားပွဲတော်တွေအတွက်အဓိကပံ့ပိုးတဲ့အစားဟိရှင်ဘုံသတင်းစာကပြီးခဲ့တဲ့သတင်းပတ်အေဒီတာအပေါ်မှာ COVID-19 ပြဿနာဆိုးလာနေတာကြောင့်အိုလံပစ်ပွဲတော်ဖျက်သိမ်းဖို့တောင်းဆိုထားတာပါ။ဆရာဝန် 6,000 ကျော်လောက်ပါတဲ့တိုကျိုဆရာဝန်များအသင်းကလည်းအိုလံပစ်ပွဲတော်ဖျက်သိမ်းရေးအိုလံပစ်ကော်မတီကိုစီရင်ပြောဆိုဖို့ဝန်ကြီးချုပ်ကိုတောင်းဆိုထားပါတယ်ရှင်။